အမေရိကန်သမ္မတဒေါ်နယ်ထရမ့်အဆိုပြုတဲ့ရာသုံးမှန်းခြေဘတ်ဂျက်မှာနိုင်ငံခြားရေးဌာနရဲ့ဘတ်ဂျက်တော်တော်များများဖြတ်တောက်ထားတဲ့အပေါ်သူ့အနေနဲ့လက်ခံမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောလိုက်ပါတယ်။အထူးသဖြင့်ပြီးခဲ့တဲ့နှစ်ထဲမှာတုံးဆွဲခဲ့တဲ့အတုံးစီပမာဏအတိုင်းတော့ဆက်သုံးနိုင်မှာမဟုတ်ဘူးလို့ဂျပန်နိုင်ငံတိုကျိုမြို့နယ်မှာရောက်နေတဲ့ဝန်ကြီး Tillerson ကပြောခဲ့တာပါ။အဆိုရဌာနတွေအတွက်အိမ်မြော်ကအဆိုပြုခဲ့တဲ့ America First ဆိုတဲ့ဘတ်ဂျက်အဆိုပြုချက်တွေထဲမှာကာကွယ်ရေးအသုံးစရိတ်ကို54ဘီလျံတိုးမြှင့်ထားပြီးတော့နိုင်ငံခြားရေးဌာနအသုံးစရိတ်နိုင်ငံခြားကူညီထောက်ပံ့ရေးအစီအစဉ်အတွက်အသုံးစရိတ်သဘာဝပတ်ဝန်းကျင်ဆိုင်ရာဌာနတွေနဲ့တခြားပြည်တွင်းအသုံးစရိတ်တွေကိုတော့တိတိတတ်တာရှင်းချထားပါတယ်နိုင်ငံခြားရေးဌာနနဲ့နိုင်ငံခြားထောက်ပံ့ရေးအစီအစဉ်တွေကို28ရာခိုင်နှုန်းဒေါ်လာနဲ့ဆိုရင်တော့17ဘီလျံနီးပါးရှင်းချလိုက်တာပါအခုလိုမျိုးနိုင်ငံခြားရေးဌာနရဲ့အသုံးစရိတ်ကို၄ပုံ၃ပုံကျော်ဖြတ်တောက်ထားပေမဲ့အမေရိကန်နိုင်ငံရဲ့အဓိကတန်ခင်းတမန်ခင်းလုပ်ငန်းတွေကိုအကာအကွယ်ပေးထားတယ်လို့ယုံကြည်ကြောင်းစီမံခန့်ခွဲရေးနဲ့ဘတ်ဂျက်ရုံးညွှန်ကြားရေးမှူး Mike Melvany ကပြောပါတယ်နိုင်ငံခြားရေးဌာနအသုံးစရိတ်ကိုဒီထက်ရှင်းချမှာကိုဝန်ကြီး Tillerson ကကန့်ကွက်ခဲ့တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်ဒါပေမဲ့အခုအဆိုပြုချက်ထဲမှာပြောထားတဲ့ပမာဏကိုတော့လိုလိုလားလားလက်ခံမှာဖြစ်တယ်လို့ဝန်ကြီးကထုတ်ဖော်ပြောဆိုခဲ့တာဖြစ်ပါတယ်ရှင်